This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပီးဆေးရနာရှင်ဘီရူကနေကင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်မင်္ဂလာနံနက်ခင်းပါရှင်ဒီကနေ့မေလ28ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပြတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောင်းထုတ်ချက်ကိုရန်နိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
Radio NUG သောရဆင်များမင်္ဂလာပါခင်ဗျာကုချင်းအစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ကရင်ပြည်သက်ပါတီ KNLB KNLA မှတန်တောင်မြောက်ပိုင်းမှာနေမြေချဲ့ကစခန်းနဲ့ဂိတ်များတိဆောက်လာမှုကြောင့်နောက်ဆုတ်ဖြတ်သိမ်းရန်သတိပေးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်တန်တောင်မြောက်ပိုင်းအထူးဒေသနေမြေဧရိယာတွင်တော်လိုင်းအရှိန်မြင့်တင်ရန် KNU ဘဟုမှတရားဝင်ထုတ်ပြန်ထားပြီးဖြစ်တာကြောင့်တန်တောင်မြောက်ပိုင်းအထူးဒေသတပ်ဖွဲ့ရဲ့နေမြေတွင်စီးရီးလှုပ်ရှားမှုတွေကိုဓာတ်ရိုက်နှောက်ယှက်မှုများရှိလာခြင်းကရင်ပြည်သက်တပ်ဖွဲ့မှအထူးဒေသနေမြေတွင်နေမြေချဲ့ခြင်းစခန်းဂိတ်တိုးချဲ့တိဆောက်ခြင်းများရှိလာပါသဖြင့်တပ်ဆိုင်ရာတောင်ရှိပုဂ္ဂိုလ်များအနေနဲ့မိမိတို့ရဲ့တပ်ဖွဲ့များကိုအချိန်မီထိန်းသိမ်းပြုပြင်နိုင်ရန်မေလ26ရက်မှာအသိပေးထုတ်ပြန်ထားပါတယ်။လက်ရှိငွေတောင်ရွာမှာကရင်ပြည်သက်အဖွဲ့မှလာရောက်တိုးချဲ့ဆောက်လုပ်ထားတဲ့ကရင်ပြည်သက်စခန်းအားတပတ်တွင်းရုပ်သိမ်းနောက်ဆုတ်ဖြတ်သိမ်းဖို့တောင်းဆိုထားပါတယ်။အဲ့ဒီထုတ်ပြန်ချက်အားလိုက်နာမှုမရှိဘဲကျွန်ုပ်တို့ရဲ့တပ်ဖွဲ့များစီရီလမ်းကြောင်းပေါ်မှာဆက်လက်နှောက်ယှက်ပါကမြည်သည့်ပုံကုန်နဲ့ဖွဲ့စည်းကုန်မစိုးရှင်းလင်းသွားမယ်လို့ဖော်ပြထားပါတယ်။ကရင်ပြည်သက်ပါတီ KNLB KNLA ဟာ1994ခုနှစ်ဇူလိုင်လ26ရက်နေ့မှာဘာသာရေးကောင်းဆောင်များဒေသဆိုင်ရာကောင်းဆောင်များရဲ့တိုက်တွန်းချက်အရလူလူညီလာခံခေါ်ယူကစစ်တပ်နဲ့အပြစ်ခတ်ရက်စဲကငင်းချင်းစာချုပ်ချုပ်ဆိုထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတစ်ခုဖြစ်ပါလေခင်ဗျာကုတ်ကတင်ဆက်ပြီးမှကတော့တလားကန့်ကြာစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်ဖွဲ့တွေဖားကန့်မြို့အဝင်းဝါနားထိရောက်ရှိလာတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်ထဲမှာတလားကန့်ကြာစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်တွေဟာစစ်ကြောင်း3ခုခွဲကဖားကန့်မြို့အဝင်းဝါနားထိရောက်ရှိလာပြီလို့ကချင် News Group ကဖော်ပြထားပါတယ်။ကမိုင်းဘက်ကနေအင်အား900ခန့်နဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေကိုမေလ23ရက်နေ့မှာ KIA နဲ့တော်လိုင်းပူးပေါင်းတပ်တွေကပြားအောင်ရုံးတောင်နဲ့နန်းတိန်ကျေးရွာအရောက်မှာစောင့်ကြိုတိုက်ခိုက်ခဲ့ပါတယ်။အဲဒီနောက်စစ်ကောင်စီစစ်ကြောင်းဟာတောလန့်2ခုနဲ့လမ်းမကြီးတိုင်းတစ်ခုလမ်းကြောင်3ခုခွဲသွားကပျောက်သွားခဲ့ပြီးမေလ26ရက်နေ့မနက်3နာရီခွဲဝန်းကျင်မှာဖားကန့်မြို့ဘက်ခြမ်းကိုရောက်ရှိလာတာလို့ဆိုပါတယ်။ပြီးခဲ့တဲ့ April 25ရက်နေ့နောက်ပိုင်းမှာစစ်ကောင်စီတပ်တွေကအင်အားအလုံးရင်းနဲ့ကမိုင်းဖားကန့်လမ်းမကြီးတိုင်းစတင်ထိုးစစ်ဆင်ခဲ့တာဖြစ်ပြီးတလားကျော်ကာလတွင်းမှာမူပင်နန်ယာဆိုင်ပရာကတ်မော်တရားညီနောင်ပြအောင်ရုံးတောင်စတဲ့ခြေရွာတွေကိုကြော်ဖြတ်နိုင်ခဲ့တာဖြစ်ပါတယ်။အဲ့ဒီခြေရွာတွေဟာ2024ခုနှစ်ဧပြီလအတွင်းမှာ KIA ကသိမ်းပိုက်ခဲ့ပြီးအုတ်ချုပ်ရေးရန်ရလက်ပတ်နေတာတနည်းခန့်အကြာမှာစစ်ကောင်စီဘက်ကအခုလိုတံပြန်ထိုးစစ်ဆင်တိုက်ခိုက်လာတာလည်းဖြစ်ပါလေခင်ဗျာ။ဆလဘီအနောက်မြောက်တိုင်းစစ်တပ်နာချုပ်ကို109မမရှော့တိုက်ဒုံးများနဲ့ပစ်ခတ်တိုက်ခိုက်တဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စကိုင်းတိုင်းမုံရွာမြို့အခြေဆိုင်စစ်ကောင်စီရဲ့နောက်မြောက်တိုင်းစစ်တပ်နာချုပ်နမခအတွင်းကို109မမရှော့တိုက်ဒုံးများနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Normal Detector Ship NMD ကထုတ်ပြန်ထားပါတယ်။မေလ25ရက်ညနေ 6:49 မိနစ်ချိန်မှာနမခစစ်တပ်နာချုပ်ကိုရှော့တိုက်ဒုံး9လုံးနဲ့ပစ်ခတ်ခဲ့ရမှာ6လုံးကိုအောင်မြင်စွာပစ်ခတ်နိုင်ခဲ့တယ်လို့ဆိုပါတယ်။ပစ်ခတ်ခဲ့တဲ့ရှော့တိုက်ဒုံးတွေကြားရောက်ပောက်ကွဲမှုကြောင့်နမခအတွင်းထိခိုက်မှုများရှိနိုင်ကြောင်းသိရပြီးချက်ချင်းတံပြန်ပစ်ခတ်မှုများရှိခဲ့တယ်လို့သိရပါတယ်။အဲဒီတိုက်ခတ်မှုကို Brave Warriors for Myanmar BWM ရဲ့ဦးဆောင်မှုနဲ့ Normal Detector Ship NMD နဲ့ Shadow မုံရွာတို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးနေမြေကန်ဖွဲ့တွေဖြစ်တဲ့ရန်ကြီးအောင်ဖွဲ့ဘူတလင် Mobile Team မုံရွာနေမြေပတ်ကဖရှီဒရစ်ကန်မဟာမိတ်တပ်ရင်းနဲ့ Justice Brother Force အဖွဲ့တို့က ပိုင်းဝန်းကူညီပေးခဲ့ကြတယ်လို့ဆိုပါတယ်။အနောက်မြောက်တိုင်းစစ်ဌာနချုပ်ဟာစကိုင်းမကွေးနယ်ချင်းပြည်နယ်တို့ကစစ်ကောင်စီတပ်တွေကိုအဓိကအမိန်ပေးကုတ်ကဲနေတဲ့ဌာနချုပ်ဖြစ်ကာအိုရင်တွင်းရွာပုံကျဲမှုအပါအဝင်အညာဒေသကိုလေကြောင်းကပုံကျဲတိုက်ခတ်မှုတွေနဲ့အရသာပြည်သူတွေကိုတပ်ဖြတ်မှုတွေကိုအဓိကကြိုးကင်ချဲလဲကုတ်ကဲနေတဲ့စစ်ဌာနချုပ်ဖြစ်တာကြောင့် BWN Mission 39အဖြစ်တိုက်ခတ်ခဲ့တာလို့ဖော်ပြထားပါတယ်ခင်ဗျာ။အခုတခါတောင်သာမျိုးကစစ်ကောင်စီဂိတ်အထိုင်စခန်းနဲ့ဝန်ထမ်းအင်အားကိုတပြိုင်တည်းဝင်ရောက်စီးနင်းတိုက်ခတ်ခဲ့တဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မန္တလေးတိုင်းတောင်သာမျိုးမင်္ဂလာဦးရပ်ကွက်တောင်သာကျောက်ပေါင်းလမ်းအထွက်ရှိစစ်ကောင်စီအထိုင်ဂိတ်စခန်းနဲ့ဘူရာကုန်းရပ်ကွက်ကဝန်ထမ်းအင်အားတို့ကိုတပြိုင်တည်းဝင်ရောက်စီးနင်းတိုက်ခတ်ခဲ့ရမှာနှစ်ဦးသေဆုံးခဲ့တယ်လို့တောင်သာပကဖကထုတ်ပြန်ထားပါတယ်။မေလ22ရက်နေ့ကကွန်ကရစ်ဘန်ကာဂရုများနဲ့အခိုင်အမာပြုလုပ်ထားကပြည်သူများအားနေစဉ်ငွေကြေးတောင်းယူနှောက်ယှက်နေတဲ့မင်္ဂလာဦးရပ်ကွက်ရှိဂိတ်စခန်းကိုဝင်ရောက်စီးနင်းတိုက်ခတ်မှုတွင်စစ်ကောင်စီတပ်သား2ဦးသေဆုံးကတရားရသူများလည်းရှိတယ်လို့ဆိုပါတယ်စစ်ကောင်စီတပ်သားများစခန်းဆုံကွာထွက်ပြေးသွားခဲ့ကြရမှာငွေကျပ်96သိန်းတနက်ဒိုးတလက်ကြီး1508တောင်း MA1 ဂျီပေါက်4ခုနဲ့ဂျီ3ဂျီပေါက်2ခုတို့ကိုသိမ်းဆည်းရရှိကာဂိတ်တဲတွေကိုမီးရှို့ဖျက်ဆီးနိုင်ခဲ့တယ်လို့သိရပါတယ်ဝန်ထမ်းအင်အားအားစီးနင်းခဲ့ရမှာစစ်ကောင်စီထောက်တိုင်အကျင့်ပြက်ဝန်ထမ်းစုများနဲ့အယောနှောပါ17ယောက်တို့ကိုဖမ်းဆီးခေါ်ဆောင်လာခဲ့ကာစစ်ကောင်စီရဲ့ရန်ရဲကိုအဟန်တားပြုလုပ်နိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ဒါပြင်စစ်ကောင်စီစစ်ကူကားနဲ့လည်းထိတွေ့တိုက်ပွဲဖြစ်ပွားခဲ့ကကားပေါ်ပါစစ်ကောင်စီနဲ့ရဲတပ်ဖွဲ့ဝင်2ဦးသေဆုံးခဲ့ပြီးထိခဲ့ဒဏ်ရာရသူများရှိခဲ့တယ်လို့ဆိုပါတယ်။အဲဒီစစ်စင်ရေးကိုတောင်သာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့မိထီလာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့နဲ့တရင်မှုရဲဘော်ကြီးဦးဆောင်နဲ့နေပြည်တော် PDF အမှတ်801တောင်သာစစ်စင်ရေးအဖွဲ့တို့ကပူးပေါင်းဖော်ဆောင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ဆလဘီဂျွန်ကြီးချင်းရွာကမင်္ဂလာဆောင်ကိုစစ်ကောင်စီကဘုံကျဲတိုက်ခတ်ခဲ့တာကြောင့်တေဆုံးသူဒေသခံ12ဦးထိရှိလာပြီဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ကရင်မျိုးသားစီယုံကော်တူလေအုပ်ချုပ်နယ်မြေကလဲလွေထူခိုင်လေရိုမြို့နယ်ဂျွန်ကြီးချင်းရွာမှာမင်္ဂလာဆောင်ကျင်းပနေတဲ့နေရာကိုစစ်ကောင်စီကဘုံကျဲတိုက်ခတ်ခဲ့ရမှာဒေသခံ12ဦးတေဆုံးပြီး38ဦးပြင်းထန်စွာဒဏ်ရာရခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။မေလ25ရက်နေ့မနက်9နာရီချိန်မှာစစ်ကောင်စီကဂျက်ဖိုက်တာတစ်စီးနဲ့မင်္ဂလာပွဲကျင်းပတဲ့နေရာကိုဘုံနှလုံးကျဲချတိုက်ခတ်ခဲ့ရမှာ9နှစ်ရွယ်ကလေး2ဦးနဲ့သရိုသမီးအပါအဝင်10ဦးပွဲချင်းပြီးတေဆုံးခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်အသက်မပြည့်သေးတဲ့ကလေးငယ်13ဦးအပါအဝင်ဒေသခံ42ဦးထိပြင်းထန်စွာဒဏ်ရာရခဲ့ပြီးစေကူတာမှုခံယူနေရင်4ဦးထပ်မံတေဆုံးခဲ့တာကြောင့်စုစုပေါင်း12ဦးအထိတေဆုံးခဲ့တယ်လို့သိရပါတယ်။မင်္ဂလာဆောင်ကျင်းပနေတဲ့နေအပါအဝင်နေ7လုံးဈေးဆိုင်တစ်လုံးနဲ့တဲတစ်လုံးစာသင်ကျောင်းချမ်းဝတ်တဲတလုံးလက်တွန်ဆက်တစည်းနဲ့အင်သာနှလုံးထိခိုက်ပျက်စီးခဲ့တယ်လို့ဆိုပါတယ်တိုက်ပွဲဖြစ်ပွားခြင်းမရှိသလိုလက်နက်ကိုင်တပ်ဖွဲ့များလည်းမရှိတဲ့ပြည်သူများသာနေထိုင်ရာကျွန်းကြီးရွာကမင်္ဂလာပွဲကျင်းပနေတဲ့နေရာကိုစစ်ကောင်စီကရည်ရွယ်ချက်ရှိရှိဘုံကျဲတိုက်ခတ်ခဲ့တာဖြစ်တယ်လို့ KNU ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာအခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့မောင်းသူမဲ့ဖောက်ခွဲရေးကားကိုထုတ်လုပ်နိုင်ပြီးပူးပေါင်းကူညီခြင်းနဲ့တပ်ဖွဲ့များကိုဖိတ်ခေါ်တယ်ဆိုတဲ့သတင်းပဲဖြစ်ပါလေ။မောင်းသူမဲ့ဖောက်ခွဲရေးကားကိုထုတ်လုပ်နိုင်ခဲ့ပြီးပွဲထုတ်နိုင်ဖို့ပူးပေါင်းကူညီခြင်းနဲ့တပ်ဖွဲ့တွေကိုတပြေတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကဖိတ်ခေါ်ထားပါလေ။ကားမောင်းနေမှုအားလုံးကို remote နဲ့ထိန်းချုပ်နိုင်မှာဖြစ်ပြီးဒီကားနဲ့စစ်ကောင်စီအထိုင်ဂိတ်တွေရဲစခန်းတွေကိုတိုက်ခတ်ခဲ့မယ်ဆိုရင်တစ်ချက်တည်းနဲ့ပွဲပြက်နိုင်တယ်လို့ဆိုပါလေ။အဆိုပါဖောက်ခွဲရေးကားကိုပွဲထုတ်နိုင်ဖို့အသုံးပြုရမယ့်ဖောက်ခွဲရေးရန်ဖို့အခက်အခဲရှိနေတာကြောင့်တက်နိုင်တဲ့အဖွဲ့များရှိပါကမစ်ရှင်ကိုပူးပေါင်းဆောင်ရွက်လိုတယ်လို့တပီတော့ပြည်သူ့ကာကွယ်တပ်ဖွဲ့ကပြောပါတယ်။ထောက်ပံ့ပေးနိုင်မယ့်အင်အားကောင်းကောင်းရှိပါက manual car အကြီးတွေအထိပါ remote control car လုပ်နိုင်ဖို့အလားအလာကောင်းတွေရှိတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းလုံးချက်တွေကို Radio Energy သတင်းတောက်မင်းစစ်သွေးနဲ့ Carcero ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်စီရေးသတင်းအပြီးမှာတော့ပြည်ရင်းသတင်းများကိုညွေဦးနိုင်မှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီးရေဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ညွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့စစ်ကောင်စီရဲ့ရွေးကောက်ပွဲဟာအာဆီယံရဲ့ဦးစားပေးမှာဟုတ်ပေ၎င်းကြောင့်ပဋိပက္ခအခြေအနေပုံမှုဆိုးရွားလာနိုင်ကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးတတိပေးတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာဆေးအာဏာသိမ်းမှုနောက်ပိုင်းဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအတဲနဲ့ပဋိပက္ခများကိုဖြေရှင်းရမှာစစ်ကောင်စီကကျင်းပရန်စီစဉ်နေတဲ့ရွေးကောက်ပွဲဟာအာဆီယံရဲ့ဦးစားပေးမှာဟုတ်ပေ၎င်းကြောင့်ပဋိပက္ခအခြေအနေပုံမှုဆိုးရွားလာနိုင်ကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးဒေါက်တာဆရီမိုဟာမက်ဟာဆန်ကမေလ 25ရက်နေ့ကကွာလာလမ်ပူမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောကြားခဲ့တာပါ။ဝန်ကြီးကယူကပွဲဟာအာဆီယံအတွက်ဦးစားပေးအရေးမဟုတ်ပါဘူး။ဒါကတကယ်ပဲနိုင်ငံတကာရဲ့မျက်စိရှိမှဖုံးကွယ်ဖို့အတွက်အပြင်အဆင်လှုပ်တာတစ်ခုပဲဖြစ်ရင်တော့အတိတ်ပဲမရှိပါဘူး။ရွေးကောက်ပွဲကအခြေအနေတွေကိုပိုဆိုးလာနိုင်စေပါတယ်။စစ်ကောင်စီအနေနဲ့အာဆီယံပုံသဘောတူညီချက်၅ချက်ကိုလိုက်နာဖို့တောင်းဆိုပါတယ်လို့ပြောကြားခဲ့ပါတယ်။အတိုက်ခံအဖွဲ့အများစုကိုပိတ်ပင်ထားခြင်းသို့မဟုတ်မဲပေးခြင်းကိုမြန်မာပြည်သူများကကန့်ကွက်နေကြကြောင်းစစ်တပ်ဟာနိုင်ငံရဲ့နေရာအများပြားအားထိန်းချုပ်မှုဆုံးရှုံးနေကြောင်းထောက်ပြခဲ့ပါတယ်။နိုင်ငံတကာအတိုက်အဝန်းကိုအထင်မြင်လွှဲမှားစေဖို့အတွက်ရွေးကောက်ပွဲလုပ်နေတာဘာအတိတ်ပဲရှိလဲလို့မလေးရှားနိုင်ငံသားရေးဝန်ကြီးကမေးခွန်းထုတ်ခဲ့ပါတယ်။ဒါ့အပြင်မြန်မာအရေးဖြေရှင်းရန်အတွက်အာဆီယံအထူးတန်တမန်တအုပ်ကို၃နှစ်သက်တမ်းဖြင့်အမြဲတမ်းခန့်အပ်ရန်အစိုးပြုချက်ကိုအာဆီယံဖွဲ့ဝင်နိုင်ငံများကသဘောတူညီထားတယ်လို့သိရပါတယ်။ဝန်ကြီးကမြမအရေးဟာပြည်တွင်းအရေးပြဿနာတစ်ခုသာမဟုတ်တော့ပဲဒေသတွင်းပြဿနာအဖြစ်ပြောင်းလဲလာနေကြောင်းအထူးသဖြင့်နေဆက်ဖြတ်ကျော်ရာဇဝမှုများငွေကြေးခဝချမှုများလိမ်လည်မှုများနဲ့ရိုဟင်ဂျာဒုက္ခသည်များ၏ပြဿနာများကြောင့်ဒေသတွင်းမတည်ငြိမ်မှုများဖြစ်ပေါ်နေပါသည်။မလေးရှားနိုင်ငံတစ်ခုထဲမှာရိုဟင်ဂျာဒုက္ခသည်နှစ်သိန်းကျော်ကိုလက်ခံထားရကြောင်း၎င်းကဖော်ပြခဲ့ပါသည်ခင်ဗျာ။ဆလဘီ ABSDF နဲ့ PRA မကွေးတို့ပထမအကြိမ်တွေ့ဆုံဆွေးနွေးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးမကဒတာဗဟိုစစ်ကော်မရှင်ဥက္ကဋ္ဌရဲဘော်တန်ကယ်ဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့ဝင်များနဲ့လူထုတော်လှန်ရေးမဟာမိတ်အင်အားစု PRA မကွေးဥက္ကဋ္ဌရဲဘော်နေမွန်ဦးဆောင်နဲ့ဗဟိုကော်မတီအဖွဲ့ဝင်များရဲ့ပထမအကြိမ်တွေ့ဆုံမှုကိုအွန်လိုင်းမှတဆင့်2025ခုနှစ်မေလ25ရက်နေ့မှာကျင်းပခဲ့ကြောင်းတဲ့ရင်ထုတ်ပြန်ထားပါတယ်။ຫນွေဦးတော်လှန်ရေးကာလ2021ခုနှစ်မှာ2025ခုနှစ်အတွင်းနိုင်ငံရေးဖြစ်ထွန်းမှုအခြေအနေများကိုလည်းသုံးသပ်ခဲ့ကြပြီးတော့ဆီယာနာရှင်စနစ်တိုက်ဖျက်ရေးနိုင်ငံရေးစစ်ရေးဆိုင်ရာလုပ်ငန်းစဉ်များအားကောင်းလာစေရို့အတွက်လက်တလုံးလုပ်ငန်းစဉ်ရှေ့လုပ်ငန်းစဉ်များကိုလည်းနှစ်ဖက်အပြန်အလှန်ဆွေးနွေးအမြင်ချင်းဖလှယ်ခဲ့ကြတယ်လို့သိရပါတယ်။အထူးသဖြင့်ပြောင်းကျင်းနေတဲ့လက်နက်ကိုင်တော်လှန်ရေးအင်အားစုအဖွဲ့အစည်းအသီးသီးအားစုစည်းရေးနဲ့မဟာမိတ်ဆိုင်ရာစုဖွဲ့တိစောက်ရေးလုပ်ငန်းစဉ်များလိုအပ်တဲ့အချက်ကိုအလေးထားပြီးတော့ရင်းနှီးပွင့်လင်းစွာဆွေးနွေးခဲ့ကြကြောင်းပူတွဲသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီမိုင်းလာဒေတာအထူးဒေတာလေးအတွင်အခြားလက်နက်ကိုင်တဲ့နိုင်ငံရေးအဖွဲ့များကိုလက်မခံဘဲစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မယ်လို့ NDAA ပြောဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်အရှိပိုင်းမိုင်းလာဒေတာအထူးဒေတာလေးအတွင်အခြားလက်နက်ကိုင်အဖွဲ့အစည်းများနဲ့နိုင်ငံရေးအဖွဲ့အစည်းများကိုလက်ခံထားခြင်းမရှိကြောင်းအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့NDAA ရဲ့ဒုတိယဥက္ကဋ္ဌဦးစံပေကအကြမ်းဖက်စစ်ကောင်စီခေါင်းဆောင်မင်းအောင်လှိုင်ထံပြောကြားခဲ့တယ်လို့သိရပါတယ်။မေလ25ရက်နေ့မှာရှမ်းပြည်နယ်အရှိပိုင်းကျိုင်းတုံမြို့နယ်အခြေစိုက်စစ်ကောင်စီရဲ့တွီးကန်တိုင်းစစ်ဌာနချုပ်မှာဦးစံပေဦးဆောင်နဲ့ NDAA ကိုယ်စားလှယ်အဖွဲ့နဲ့မင်းအောင်လှိုင်တို့တွေ့ဆုံစဉ်ထုတ်ပေါ်ပြောကြားခဲ့တယ်လို့သိရပါတယ်။ NDAA ဒေသတွင်းလမ်းပန်းဆက်သွယ်ရေးကျန်းမာရေးနဲ့ပညာရေးကဏ္ဍများမှာစစ်ကောင်စီရဲ့ပံ့ပိုးကူညီမှုကိုတောင်းခံခဲ့ကြောင်းအကြမ်းဖက်စစ်ကောင်ဆောင်မင်းအောင်လှိုင်ကလည်းဒိုင်းရင်သားအလုံးစည်းလုံးညီညွတ်စွာနိုင်ငံအကျိုးဖော်ဆောင်ရန်နဲ့မိုင်းလာဒေသအတွက်လိုအပ်တာများပံ့ပိုးပေးမယ်လို့ကတိပြုခဲ့ကြောင်းစစ်ကောင်စီထုတ်ပြန်ချက်အရသိရပါတယ်ခင်ဗျာ။ဆလဘီထိုင်းနယ်စပ်မှာတရားမဝင်မြေခွက်ရောင်းချမှုများကိုရှမ်းလူမျိုး influencer များသုံးကမြန်မာနိုင်ငံသားများကိုပြစ်မှတ်ထားရောင်းချတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ထိုင်းမြန်မာနယ်စပ်တလျှောက်မှာနိုင်ငံပိုင်မြေများနဲ့ထိမ့်သိမ်းထားတဲ့ area များကိုတရားမဝင်ရောင်းချမှုများဟာထိုင်းပြည်သူလူထုအကြားစိုးရိမ်မှုများဖြစ်ပေါ်စေပြီးတော့မြေခွက်များကိုစိုင်းပုတ်များနဲ့ online ကြော်ညာများဖြင့်လူသိရှင်ကြားရောင်းချလျက်ရှိကြောင်း The Nation မှဖော်ပြထားပါသည်။မြန်မာနိုင်ငံမှာရှမ်းလူမျိုးလူမှုကွန်ရက်မှာနာမည်ကြီးလွှမ်းမိုးသူအချို့ကိုချင်းရိုင်ပြည်နယ်မင်းဆိုင်ခရိုင်မှာရှိတဲ့မြေခွက်များဓာတ်ရိုက်ထုတ်လွှင့်ကာကြော်ညာရောင်းချရန်မြေခွက်ကိုယ်စားလှယ်များကငားရန်အသုံးပြုလျက်ရှိပြီးတော့၎င်းတို့ဟာမြန်မာပြည်သူလူထုအားနေဆက်နဲ့နှီးကပ်မှုလွယ်ကူသောတွားလာရေးနဲ့ငြိမ်းချမ်းသောခူလုံရာအဖြစ်ထိုင်းနိုင်ငံကိုပုံဖော်ကာမိသားစုများနဲ့ပြောင်းရွှေ့နေထိုင်ရန်အားပေးလျက်ရှိတယ်လို့သိရပါတယ်။မြေခွက်များစွာဟာနိုင်ငံပိုင်သို့မဟုတ်ထိန်းသိမ်းထားသောဧရိယာများဖြစ်ပြီးတော့ထိုင်းဥပဒေအရနိုင်ငံသားများအားမြေယာပိုင်ဆိုင်ရန်သို့မဟုတ်ငွေကြေးထောက်ပံ့ရန်တားမြစ်ထားတာကြောင့်ဤလုပ်ငန်းစဉ်ဟာမြန်မာဝယ်ယူသူများကိုပြစ်မှတ်ထားတဲ့လိမ်လည်လှည့်ပြားမှုတစ်ခုဖြစ်နိုင်တယ်လို့စိုးရိမ်မှုများရှိနေတယ်လို့ဖော်ပြထားပါတယ်။ထိုင်းမြန်မာနယ်စပ်တလျှောက်မှာရှိတဲ့တရားမဝင်မြေခွက်ရောင်းချမှုများဟာထိုင်းဥပဒေများကိုချိုးဖောက်ကာမြန်မာနိုင်ငံသားများအားပြစ်မှတ်ထားတဲ့ဤလုပ်ငန်းစဉ်များကိုထိရောက်စွာထိန်းသိမ်းရန်အာဏာပိုင်များထံမှလင်မြန်သောအရေးယူမှုများလိုအပ်နေတယ်လို့သိရပါတယ်ခင်ဗျာ။ ဆက်လက်ပြီးမကွေးတိုင်းမြိုင်မြို့နယ်မှာလူခွင့်ရေးဆိုင်ရာတာဝန်ခံဦးဆောင်ပြီးတော့ရရွာဒေသမှာရှိတဲ့ပြည်သူများကိုလူခွင့်ရေးအသိပညာပေးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းမြိုင်မြို့နယ်မှာလူခွင့်ရေးဆိုင်ရာတာဝန်ခံဦးဆောင်ပြီးရရွာဒေသရှိပြည်သူများအားလူခွင့်ရေးအသိပညာပေးခြင်းကိုအပြည်ပြည်ဆိုင်ရာလူခွင့်ရေးကြေညာစာတမ်းကိုကိုးကားပြီးကျင်းပခဲ့ပါတယ်။အဲဒီနောက်တက်ရောက်လာကြသူများကလူခွင့်ရေးနဲ့ပတ်သက်ပြီးတော့သိရှိလိုတာများကိုမေးမြန်းရာလူခွင့်ရေးတာဝန်ခံမှပြန်လည်ရှင်းလင်းဖြေကြားခဲ့ပြီးတော့မြို့နယ်တွင်းမှာရှိတဲ့ပြည်သူများအားလူခွင့်ရေးကြေညာစာတမ်းလက်ကမ်းစာအုပ်များကိုဖြန့်ဝေခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီဇီဝကဈေးပညာရှင်များအဖွဲ့မှရန်ကုန်တိုင်းစစ်ဌာနနဲ့အတူတာဝန်ထမ်းဆောင်ရန်ဈေးပညာရှင်များနဲ့ဈေးတက်သားများကိုဖိတ်ခေါ်တဲ့သတင်းကိုတင်ပြပေးပါမယ်။ဇီဝကဈေးပညာရှင်များအဖွဲ့မှရန်ကုန်တိုင်းစစ်ဌာနနဲ့အတူတာဝန်ထမ်းဆောင်ရန်ဈေးပညာရှင်များနဲ့ဈေးတက်သားများကိုဖိတ်ခေါ်ထားကြောင်းသိရပါတယ်။လိုအပ်လျက်ရှိတဲ့ဈေးပညာရှင်များမှအထွေထွေယောဂကုဆရာဝန်များအထူးကုဆရာဝန်များအရေးပေါ်ကုသမှုဆိုင်ရာခွဲစိတ်ကုအယူအထူးကုသူနာပြုများအခြားဈေးဘက်ဆိုင်ရာအတတ်ပညာရှင်များတက်ခွဲကျွမ်းကျင်မှုဆိုင်ရာတက်မှန်ပတ်ဆိုင်ရာဇေဝပညာရှင်များပြန်လည်တန်ဆွမ်းရေးအဆရှိတဲ့ပညာရှင်များသူနာပြုအကူများဈေးတက်သားများတို့ပါဝင်ပါတယ်။လာရောက်ပူးပေါင်းလိုတဲ့ဈေးပညာရှင်များနဲ့ဈေးတက်သားလောင်းများကိုဇေဝကအဖွဲ့မှစီစစ်ရွေးချယ်ခေါ်ယူသွားမှာဖြစ်ပြီးတော့ရွေးချယ်ခံရတဲ့ဈေးတက်သားလောင်းများအားစစ်မြေပြင်မှာဈေးတက်သားအဖြစ်တာဝန်ထမ်းဆောင်နိုင်ရန်စစ်မြေပြင်အခြေခံဈေးပညာသင်တန်းကိုစာတွေးလက်တွေ့ပြန်လည်လေ့ကျင့်သင်ကြားပေးမှာဖြစ်တယ်လို့သိရပါတယ်။စိတ်ပါဝင်စားသောဈေးပညာရှင်များနဲ့ဈေးတက်သားလောင်းများဟာ page မှာပြထားတဲ့ Google Form Link မှာတဆင့်ရှောက်ထားနိုင်ကြောင်းသိရပါတယ်ခင်ဗျာ။ဆက်လက်ပြီး Bybit မှာမြန်မာတို့စာနာမှုလက်ဆောင်ကိုဒေသခံဆေးများနဲ့အတူစာနာမှုများလက်ဆင့်ကန်အားဖြင့်ဝေမျှနိုင်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ Bybit မှာမြန်မာတို့စာနာမှုလက်ဆောင်ကိုဒေသခံဆေးများနဲ့အတူစာနာမှုများလက်ဆင့်ကန်အားဖြင့်ဝေမျှနိုင်ခဲ့တယ်လို့ SDB Bank ကအသိပေးဖော်ပြထားပါတယ်။ Bybit မှာမြန်မာနိုင်ငံအားမတ်လ28ရက်နေ့မှာလှုပ်ခတ်ခဲ့တဲ့တဘာဝဘေးငလင်တန်ကြောင့်စာရေးတောက်ရေးဆိုင်ရာခက်ခဲကြက်တဲမှုများကိုဖိမထောက်ကူနိုင်ရန်ငလင်ဘေးတင်ဒေသများမှာဝန်စာဖြည့်တင်းနိုင်ဖို့အတွက်စာနယ်ရိက္ခာအသီးသီးကိုဒေသခံစင်ကြီးများနဲ့အတူစာနာမှုများလက်ဆင့်ကန်အားဖြည့်ဝေမျှနိုင်ခဲ့တယ်လို့ဆိုပါတယ်။ဒေသခံများရဲ့လုံခြုံရေးကိုအလေးထားတဲ့အတွက်ကြောင့်ရခင်ကဝေမျှခဲ့ပြီးပုံရိပ်များကိုယခုအချိန်မှသာပေါ်ပြနိုင်ခြင်းဖြစ်တယ်လို့ဆိုထားပါတယ်ခင်ဗျာ။ဆလဘီပြင်သစ်နိုင်ငံပါရီမြို့ဖြတ်ရုပ်ရှင်ပြပွဲမှာစုစုပေါင်းယူရို1600ကျော်ရရှိခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တရုတ်ဆောင်မင်းမော်ကွန်ဖြတ်ရုပ်ရှင်နဲ့တက်တီနဲ့ပွင့်လန်းချစ်သောဘန်းများမှ Together အတူတကွဇလန်းတို့နှစ်ကားကိုမေလ25ရက်နေ့ပြင်သစ်နိုင်ငံပါရီမြို့မှာပြသခဲ့ပါတယ်။အတူတကွနဲ့ဖြတ်ရုပ်ရှင်ပြင်သစ်ပွဲအတွက်ပူးပေါင်းအားပေးခဲ့ကြသူ၊ယုံကထက်ဝင်ပေးသူများ၊လူမလာနိုင်ပေမဲ့လက်မှတ်အားပေးကြသူများအားလုံးတယောက်ချင်းစီကိုလှိုက်လိုက်လဲလဲကျေးဇူးတင်ရှိပါတယ်။ပြင်သစ်မှာမြန်မာနေပေမဲ့ရှိသမျှနဲ့ရသလောက်ပါဝင်ကြတဲ့အတွက်လက်မှတ်80ဆောင်ရရှိခဲ့ပါတယ်။လက်မှတ်တစ်ဆောင်20ယူရိုဖြစ်လို့80ဆောင်အတွက် 1620 နဲ့ရုပ်ရှင်အတွက်အလှူငွေ50ရရှိခဲ့ပြီးတော့စုစုပေါင်း 1680 ကိုရုပ်ရှင်အဖွဲ့ဘက်ကခုရက်ထဲမှာပေးပို့သွားမှာဖြစ်ပါတယ်လို့ United Bonds France ကအသိပေးဆိုထားပါတယ်။ရုပ်ရှင်ပြပွဲသူပြင်သစ်နိုင်ငံ NUG ကိုစလေမန်နန်စုမွန်အောင်နဲ့မြန်မာအင်အားစုများတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီနဲ့ Carshield တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
အောင်လန်လွင့်ချီနှွေဦးထီဆိုတာပြောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH မှာလောင်ကစားဥပဒေနဲ့အညီပြဋ္ဌာန်းထားတဲ့ထီတစ်ခုဖြစ်တဲ့အပြင်အမျိုးသားညီညွတ်ရေးအစိုးရမှတရားဝင်ပိုင်ဆိုင်ထားတဲ့ထီတစ်ခုဆိုရင်လည်းမမားပါဘူးနှွေဦးထီ version 2.0 ကို2024ခုနှစ် March လတရားနေရာစတင်ပြီးပြန်လည်ဆန်းသစ်လာခဲ့တာအခုဆိုရင်တော်လန်ပြည်သူတွေရဲ့အားပေးဝန်ရမ်းမှုတွေကြောင့်တစ်နှစ်တိတိပြေခဲ့ပြီဖြစ်ပါတယ်နွေဦးထီ version 2.0 ကရရှိလာတဲ့အကျိုးအမြတ်တွေကိုလာစဉ်ထိဖွင့်ပွဲပြီးတဲ့နောက်မှာ MOBF file ကိုလွှဲပြောင်းပေးရပါတယ်။ MOBF file မှာတဆင့် CDN ဝန်ထမ်းတွေအပြင်တော်လန်ရေးကဏ္ဍအသီးသီးကိုထောက်ပံ့ပူဆောင်နိုင်ခဲ့ပါတယ်။ပြီးခဲ့တဲ့2024ခုနှစ် March လနေစပြီးတော့2025ခုနှစ် January လအထိကိုနွေဦးထီကနေသိန်းပေါင်း 16,000 ကျော် MOBF file ကိုအောင်မြင်စွာလွှဲပြောင်းပေးနိုင်ခဲ့တယ်။နောက်နှစ်တည်းမှာလည်းဒီထက်များတဲ့ပမာဏတစ်ခုကိုထောက်ပို့နိုင်ဖို့ကျမတို့ဒေါ်လန်ပြည်သူတွေရဲ့ပူးပေါင်းပါဝင်မှုတွေကလည်းအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေပါတယ်။ အခုဆိုရင် Radio NUG ကိုနားထောင်နေတဲ့မိဘပြည်သူတွေလည်းအောင်လံလွင့်ချီနှွေဦးထီအကြောင်းကိုတည်သွားပြီလို့ယုံကြည်ပါတယ်။တည်သွားယုံနေရင်ရပ်ထားလို့မရပါဘူး။ကိုယ်တိုင်ပါဝင်ဖို့လည်းလိုအပ်ပါသေးတယ်။နှွေဦးထီကိုဘယ်လိုကန်ဆန်းရမလဲဆိုတာလေးကိုမသိသေးတဲ့သူတွေအတွက်ဒီနေရာလေးကနေတဆင့်သတင်းစကားပါချင်ပါတယ်။နွေဦးထီကိုကိုရိုင်းကိုကြားအကောင့်ဖွင့်ပြီးကန်ဆန်းနိုင်သလိုနွေဦးထီအေဂျင့်တွေနွေဦးရင်းကြားတွေနွေဦးထီဟိုးဆေးအေဂျင့်တွေထံအနေတဆင့်လွယ်ကူလုံခြုံစွာဝယ်ယူနိုင်ပြီးကန်ဆန်းရင်းထောက်ပို့နိုင်သလိုစကားဆရဲ့သွေးစွန်းငွေကိုဖြတ်တောက်ရလည်းရောက်ပါတယ်။ဒါကြောင့်နွေဦးထီကိုလာစဉ်လာတိုင်းကိုရိုင်းလည်းကန်ဆန်းပါကိုပတ်ဝန်းကျင်ကယုံကြည်ရတဲ့အသီးမိတ်ဆွေတွေကိုလည်းကန်ဆန်းဖို့တိုက်တွန်းပေးပါကောင်းမွန်တဲ့တော်လန်ရေးအရွေးတစ်ခုရောက်အောင်အားလုံးအတူတူကြိုးစားကြမယ်လို့ယုံကြည်ပါတယ်တို့ထီတို့အနာဂတ်အိမ်မက်ရေရေမက်
ဗီဒီယိုအညကြီးမှဆက်လက်အသံလွှင့်ပေးနေပါတယ်အခုတစ်ခါမှာတော့မြေဦးတိန်သူရေးသားထားတဲ့စေယုံဘော်ကနိုင်ငံတော်လို့အမည်ရတဲ့တော်လန်ရေးကဗျာကိုလွတ်လပ်မြေဦးကခန်းစာရွတ်ဖတ်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင
်စေယုံဘော်ကနိုင်ငံတော်မြေဦးတော်လန်ရေးရက်ပေါင်း648ရက်ပြည့်တဲ့နေ့မှာအကြီးတော်ဆုံးတယ်တန်ကရင်ဘော်ကငါတို့ချစ်တဲ့နိုင်ငံတော်ဘယ်တော်မှနလန်ထမလဲအသက်ရှူဆက်တက်ခံထားရတဲ့အဆုတ်ကိုငါတို့ဘာလုပ်ပေးမလဲတရားခွေဖွင့်ပေးမလားဓားတွေပြစ်ပေးမလားဘိုကေတောက်တုံနဲ့လူအန္တအဆောက်ပိုကောင်တွေကိုခေလူငယ်ပညာတတ်သိတ်ထက်တဲ့အနာဂတ်တွေကလက်နဲ့အကြောပေးသွေးထွက်အောင်ဆေးပေးနေရဲ့သူတို့ခမညာသူ့မှားတမ်းကြပြာကိုရင်ထဲမှာမြဲမြဲမြုပ်လို့ရက်ကြည့်နေတဲ့ခမညာတို့ပါလုတ်ပေးမလဲတောင်ပေါ်ရွာတောင်ချေရွာမြေပြန့်ရွာကလေးကချေတွေရှို့တဲ့မိဟာမျက်နှာမလိုက်ဘူးနိုင်ငံတော်ရဲ့နှလုံးသားကိုတက်တက်လောင်နေအိမ်တွင်းကြမ်းဖက်မှုကိုတိမ်တွင်းစမ်းသပ်မှုလို့သဘောထားအငွေ့ပြံမဲ့စကားတွေနဲ့ပဲနှစ်သိမ့်ပေးနေတဲ့ငါတို့အနာကယောက်ျားရစ်မာကြီးတွေရဲ့နေစိတ်လွန်းနေငါတို့အင်အားငါတို့ကြားမှာပဲရှိတယ်ငါတို့မှာငါတို့ပဲရှိတယ်ရက်ကြည့်နေတဲ့ခင်များတို့ဘာလုပ်ပေးမလဲလွတ်လပ်မှုဟာမျက်နှာမလိုက်ဘူးလူမဆန်မှုဟာမျက်နှာမလိုက်ဘူးတားသေးသွားတဲ့အမေလင်းသေးသွားတဲ့မယားခင်များတို့ကိုချင်းစာဘူးလားဒီမိုကရေစီရေးခစ်ပြက်ကြားမှာစတေးခံသွားတဲ့အာဇာနီအပေါင်းတို့နိုင်ငံတော်ရဲ့အုံနောက်ထဲမှာကြောက်စာနှက်ကြုံကြိုက်လေတိုင်းအလေးပြုမယ်ရက်ကြည့်နေတဲ့ခင်များတို့ဘာလုပ်ပေးမလဲအစာပိုက်တန်းလှန်တဲ့နိုင်ငံတော်အတွက်ပြည်သူဟာတရေစီသူဘွဲ့မခံဘဲသွေးချွေးတွေနဲ့အစာထက်ပေးနေကြပြည်သူရင်တုံရင်နိုင်ငံတော်တုံတယ်ပြည်သူရှင်လန်းရင်နိုင်ငံတော်အေးချမ်းတယ်ရိုက်ချိုးခံရတဲ့နိုင်ငံတော်ရဲ့အယိုးတွေအတွက်မြစ်ရည်လောက်နဲ့မပြီးကြနဲ့ကြောက်ပတ်တီစီးပေးကြဂျိုင်းတောက်တစုံလှူပေးကြအယိုးချင်းထိမှအယိုးချင်းဆက်မယ်ကျိုးရပြောက်မှတခိုးဟာကြောက်တယ်နိုင်ရဝင်ကိုထမ်းရမယ်အရေးခတ်လှမ်းလှမ်းကငေးလို့ရက်ကြည့်နေတဲ့ခင်များတို့ဘာလုပ်ပေးမလဲတစ်ချိန်ကခွေးတို့ရဲ့စိတ်ရှိလက်ရှိအမဲလိုက်ခံရတဲ့တားကောင်ငယ်တွေလဲစံမှွေးအပြည့်နဲ့အရွယ်ရောက်ကံကြမ္မာဟာတေချာပေါက်တပတ်လေရဲ့ဒီတစ်ခေါက်ခစ်တဲ့ခြေကွေဘားရားတွေကပြန်မေးတယ်ဘဲကောင်တကယ်သိရဲတယ်လေမင်းတို့ရဲ့အမှားပြဘော့တွေကိုပိုက်စိတ်တိုက်တရားစီရင်မဲ့27ရာစုရဲ့ပေါင်ချင်ဟာငါတို့ပဲရက်ကြည့်နေတဲ့ခင်များတို့ဘာလုပ်ပေးမလဲသွေးကိုသွေးနဲ့ပဲဆေးကြရလဲသွေးကြွေးကိုသွေးကြွေးနဲ့ပဲဆတ်ကြရလဲရက်ကြည့်နေတဲ့ခင်များတို့ဘာလုပ်ပေးမလဲဒေါက်တာနှွေဦးတိန်လူ
မ ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တော်လန်ရေးတက်ဂီတာတစ်ပုဒ်ကိုနားဆင်ရမှာဖြစ်ပါတယ်ညသိန်းသန်းရဲ့တန်စင်စာသားကိုဘတ်တီကတီးဆိုထားပါတယ်ဖက်ဒရယ်ဘိတ်မန်နန်စီလို့အမည်ရပါတယ်ရှင်
season တွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက် 8:00 နာရီခွဲနဲ့ည 8:00 နာရီခွဲအချိန်တွေမှာ ပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ် San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်အရေးတော်ပုံအောင်ရမည်